ရခိုင်ပြည်နယ်မြောက်ပိုင်းဘူးတီတောင်မောင်တော်ဒေသမှာရှိတဲ့မွတ်စလင်တွေအပေါ်အကြမ်းဖက်မှုတွေဟာစနစ်တကျနဲ့ကြဲကြဲပြန့်ပြန့်ဖြစ်နေတဲ့ဆိုတဲ့စွပ်စွဲချက်တွေကိုစုံစမ်းစစ်ဆေးသွားမယ်လို့ဒေါ်အောင်ဆန်းစုကြည်ကကတိပေးလိုက်ကြောင်း OHCHR ကုလသမဂ္ဂလူအခွင့်အရေးကော်မရှင်နာမင်းကြီးဇာယီအယ်ဟူစိန်ကပြောကြားခဲ့ပါတယ်။တောက်ကြာနေ့ကထုတ်ပြန်ခဲ့တဲ့ OHCHR ရဲ့ရခိုင်ပြည်နယ်မြောက်ပိုင်းကလူအခွင့်အရေးချိုးဖောက်မှုတွေရှိနေတဲ့ဆိုတဲ့အစီရင်ခံစာနဲ့ပတ်သက်ပြီးဒေါ်အောင်ဆန်းစုကြည်နဲ့ဇာယီအယ်ဟူစိန်တို့တယ်လီဖုန်းနဲ့ဆက်သွယ်စကားပြောဆိုခဲ့တာဖြစ်ပါတယ်။မိုင်အင်ဂျင်နိုင်ကအပြည့်အစုံကိုဆက်ပြီးပြောပြပေးမှာပါရှင်။
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့ဖုန်းပြောခဲ့တာနဲ့ပတ်သက်လို့တီးတန့်တွေးဆမေးမြန်းထားတဲ့ writer သတင်းဌာနကိုလူ့ခွင့်ရေးကော်မရှင်နာမင်းကြီး Zaid El Hussein ကအခုလိုပြောပါတယ
်။ I did speak to Aung San Suu Kyi about an hour and a half ago.
ဒီကနေ့နိုင်ဝဲလကပဲဒေါ်ဆန်းစုကြည်ကိုကျွန်တော်ဖုန်းနဲ့စကားပြောခဲ့ပါတယ်။ဒီစစ်စင်ရေးကိုအဆုံးသတ်စေဖို့စစ်တပ်နဲ့လူမျိုးရေးတပ်ဖွဲ့တွေအပေါ်မှာပြင်းပြင်းထန်ထန်ဖိအားပေးနိုင်တဲ့နည်းလမ်းမှန်သမျှအသုံးပြုဖို့ကျွန်တော်သူ့ကိုတိုက်တွန်းခဲ့ပါတယ်။စုံစမ်းစစ်ဆေးမှုတွေလုပ်မယ်လို့သူ့ဘက်ကလည်းကျွန်တော်ကိုအကြောင်းပြန်ပါတယ်။နောက်ထပ်သတင်းအချက်အလက်တွေသူတို့လိုအပ်လိမ့်မယ်လို့လည်းဒေါ်ဆန်းစုကြည်ကပြောပါတယ
်။အစိုးရခန်းစာမှာလူမျိုးရေးတပ်တွေဘက်ကဆိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေအတွက် ICC နိုင်ငံတကာရာဇဝတ်ခုံရုံးအထည်တင်ဖို့သူတို့စဉ်းစားနေကြောင်း Zaid El Hussein ကအခုလိုပြောပါတယ
် We think so severe are the allegations that
ဒီဆူဆာချက်တွေဟာအတော့ကိုပြင်းထန်တယ်လို့ကျွန်တော်ထင်ပါတယ်ပြင်မှုကျူးလွန်ခံရသူတွေနဲ့မျက်မြင်သက်သေတွေကိုကျွန်တော်တို့အဖွဲ့ကနေတွေးဆမေးမြန်းခဲ့တဲ့အချက်လက်တွေပေါ်မှာအခြေခံထားတာပါဒါကြောင့်နောက်ထပ်စုံစမ်းစစ်ဆေးဖို့ဒါမှမဟုတ်ကော်မရှင်လိုမျိုးနိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့လိုမျိုးလိုအပ်တာကတော့သိကြပါတယ်ICC လိုနိုင်ငံတကာရာဇဝတ်ခုံရုံးကနေဒီဖြစ်ရပ်တွေကိုကင်တွယ်နိုင်ဖို့အခြေအနေထိကျွန်တော်တို့စဉ်းစားနေပါတယ်နိုင်ငံတကာအတိုင်းဝိုင်းအတွက်လည်းအခွင့်အလမ်းတွေရှိနေပါတယ
်မနစ်အောက်တိုဘာလနောက်ပိုင်းကစပြီးဘင်္ဂလားဒေ့ရှ်နယ်စပ်ဘက်ကိုထွက်ပြေးလာတဲ့ဒုက္ခသည်အရေအတွက်ဟာ6,000လောက်ထိရှိသွားပြီဖြစ်တယ်လို့လည်းကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်နာမင်းကြီးယုံရဲ့အစိုးရခန်းစာမှာဖော်ပြထားပါတယ်ဒီအစီအခံစာအတွက်တပ်တွေအထောက်အထားတွေဖြစ်တဲ့ကြီးစံနဲ့ဓာတ်ဒဏ်ရာရခဲ့သူတွေရဲ့ဓာတ်ပုံတွေမိရှို့ခံရပုံတွေအပြင်တနက်တင်ဒါမှမဟုတ်ဝါးရုံးနဲ့ရိုက်ခံထားရသူတွေရဲ့ဓာတ်ပုံတွေကိုစုံစမ်းစစ်ဆေးသူတွေကရရှိခဲ့တယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေကိုနိုင်ငံတကာအတိုင်းဝိုင်းအနေနဲ့ခိုင်ခိုင်မာမာတုံ့ပြန်ဖို့ Zaid El Hussein ကတိုက်တွန်းလိုက်ပြီးဒီဆွဆွဲချက်တွေနဲ့ပတ်သက်ပြီးမြန်မာအစိုးရအနေနဲ့တာဝန်ယူရမှာဖြစ်တယ်လို့လည်းသူကအခုလိုပြောပါတယ
် Certainly the scale and gravity of the allegations merit a strong response and we will have to
ဒီမှာဒီလင်းနေတဲ့ဒီဆွဆွဲချက်တွေကိုအခိုင်အမာတုံ့ပြန်ရမှာဖြစ်ပါတယ်နောက်ပြီးဒီကိစ္စရက်တွေနဲ့ပတ်သက်လို့ဘယ်နည်းလမ်းကအကောင်းဆုံးလဲဆိုတာကိုကင်တွယ်ပေးဖို့တောင်းခံလာမယ်ဆိုရင်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေပါဝင်လူခွင့်ရေးကောင်စီနဲ့လူကျိုးရေးကောင်စီအဖွဲ့ဝင်နိုင်ငံတွေနဲ့ကျွန်တော်တို့မဖြစ်မနေဆွေးနွေးရမှာပါလက်ရှိအချိန်မှာတော့ဒီလိုဖြစ်ရမျိုးတွေတရက်ပြီးတရက်ထပ်မဖြစ်စေဖို့အကြမ်းဖက်မှုတွေရှိနေတဲ့စစ်တပ်ရဲ့နေမီရှင်းလင်းရေးလုပ်ငန်းတွေကိုချက်ချင်းရပ်ဆိုင်ဖို့အလေးထားတိုက်တွန်းနေပါတယ
် OHCHR ရဲ့အစီရင်ခံစာမှာဖော်ပြထားတဲ့ဆွဆွဲချက်တွေဟာရခိုင်ပြည်နယ်မြောက်ပိုင်းနယ်စပ်ကနေအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာတဲ့ရိုဟင်ဂျာတွေတဲကစုစုပေါင်းအယောက်220ကိုတွေ့ဆုံမေးမြန်းထားတဲ့အချက်လက်တွေပေါ်မှာအခြေခံထားတာဖြစ်တယ်လို့ဆိုပါရယ်သူတို့တွေဟာ2016ခုနှစ်အောက်တိုဘာလ9ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းနယ်စပ်ရဲကင်းစခန်းတချို့အကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်လုံခြုံရေးတပ်တွေဘက်ကပြင်းထန်တဲ့နယ်မြေရှင်းလင်းရေးကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာကြသူတွေဖြစ်ပါရယ်ရှင်